အမေရိကန်သမ္မတအိမ်ယူရောအမျိုးသားလုံခြုံရေးအကြံပေးဂျိတ်ဆူလီဗန်ဟာအစ္စရေးရောက်ရှိနေပြီးအစ္စရေးဝန်ကြီးချုပ်နဲ့အစ္စရေးအစိုးရအဖွဲ့ဝင်တွေကိုတွေ့ဆုံပါတယ်။ဂါဇာကမ်းမြောင်မှာရှိတဲ့ဟာမတ်စစ်သွေးကြွတွေကိုနှိမ်နင်းဖို့အစ္စရေးတပ်တွေအနေနဲ့လာအတန်ကြာအချိန်ယူရလိမ့်အောင်မယ်လို့အစ္စရေးကာကွယ်ရေးဝန်ကြီး UF Gallant ကအမေရိကန်မျိုးသားရေးလုံခြုံရေးအကြံပေးဖြစ်သူကိုပြောကြားခဲ့တာပါ။ဟာမတ်တို့ဟာဆယ်စုနှစ်တခုကျော်အချိန်ယူပြီးဂါဇာမှာသူတို့ရဲ့အဆောင်အုံတွေကိုအခိုင်အမာတိစောက်ထားတဲ့အတွက်သူတို့ရဲ့အခြေခံစခန်းတွေကိုဖျက်ဆီးဖို့လအတန်ကြာအချိန်ယူရမယ်လို့အစ္စရေးကာကွယ်ရေးဝန်ကြီးကပြောပါတယ်။အစ္စရေးကာကွယ်ရေးဝန်ကြီးပြောဆိုချက်အပေါ်မှာအမေရိကန်ဘက်ကတုံ့ပြန်ချက်မထွက်ပေါ်သေးပါဘူး။အမေရိကန်မျိုးသားလူညုံရေးအကြံပေးခရီးစဉ်မတိုင်ခင်မှာပဲဂျာဇာပရီနေတုံကဂါဇာမှာအစ္စရေးကလေကြောင်းတိုက်ခိုက်မှုတွေတိုးပြီးလုပ်ခဲ့ပါတယ်။ပါလက်စတိုင်းရဲသားတွေတည်ကြည်မှုတိုးလာတာရှော့ချနိုင်ဖို့အတွက်အစ္စရေးစစ်စင်ရေးတွေပို့ပြီးတော့အသေးစိတ်တိကျမှုရှိစေဖို့ကိုမစ္စတာဆူလီဗန်အနေနဲ့နှစ်ရက်ကြာဆွေးနွေးသွားမယ်လို့အင်ဘီရောအမျိုးသားလုံခြုံရေးကောင်စီပြောခွင့်ရသူဂျွန်ကာဗီကသတင်းတောက်တွေကိုပြောပါတယ်။သူခီးစဉ်အတွင်းဂါဇာဒေသကိုလူသားချင်းစာနာမှုအကူအညီတွေခွင့်ပြုပေးဖို့ကိုလည်းအစ္စရေးနဲ့ဆွေးနွေးသွားဖို့ရှိပါတယ်ခင်ဗျာ။